တ်တိုဘာလ10ရက်ကြာသပတေးနေ့မှာလည်လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့တာဝန်အတွက်ပြင်ဆင်မှုပြုသောနေဟမိဖြစ်ပါတယ်။ဖျားရှင်ဟာနေဟမိကိုခေါ်တော်မူပြီးတော့လိုအပ်သမျှကိုစီစဉ်ပေးတဲ့အကြောင်းကျွန်တော်တို့တန်တရားရှိဖို့မလိုပါဘူး။ဖျားသခင်ရဲ့ဂရုတော်ကိုအတိညာဉ်နဲ့ရှင်ပြီးတော့ဖျားရှင်ရဲ့ခေါ်တော်မူခြင်းကိုရည်ရှင်းစွာလက်ခံတာတွေ့ရပါတယ်။သို့တော်ညာလည်းပဲရှေ့ကိုတိုးတဲ့အမှုအရာတိုင်းမှာသတိပညာအတိဉဏ်ကိုမလွတ်ဆူတောင်းခြင်းအမှုကိုအထူးကန်ဆွဲပြီးတော့ရှေ့ကိုဆက်လန်းတာတွေ့ရပါတယ်။တနည်းဆိုရမယ်ဆိုရင်တော့ဘုရားသခင်ဟာသူနဲ့အတူရှိနေတဲ့အကြောင်းကိုသိနေသည့်တိုင်အဲ့ဒီသိနေတဲ့အရာပေါ်မှာသူကျင့်တတ်မှုကိုမဖြစ်စေသေးပါဘူး။ဘယ်မျိုးဆက်လက်လှုပ်ဆောင်မှုကိုသာပို့ပြီးတော့စဉ်းစားဆင်ခြင်ဆုံးဖြတ်တာတွေ့ရပါတယ်။နေဟမိမတ်စာအခန်းကြီး1အငယ်17ကနေ20ကိုဖတ်ပါမယ်။ယေရုရှလင်မြို့ကိုပြန်လည်တိဆောက်ဖို့အတွက်နေဟမိဟာဘယ်လိုမျိုးစီမံကိန်းချမှတ်လုပ်ဆောင်ခဲ့သလဲဆိုတာကိုကြည့်ကြပါစို့။ငါသည်လည်းယေရုရှလင်မြို့သို့ရောက်၍၃ရက်နေပြီးမှကိုနိုင်ပါသောသူအချို့တို့နှင့်တကွညအခါထ၍ယေရုရှလင်မြို့အဖို့ပြုခြင်းကငါ၏ဖျားသခင်သည်ငါ့အားအဘယ်သို့သောအကြံပေးတော်မူသည်ကိုအခြားသောသူတစ်ယောက်အားမျှမပြောကိုစီးသောမြင်းမတစ်ပါးအဘယ်အရာမျှမပါဘဲညအခါဂျိုင်းနဂါဖြင့်ထွက်၍နဂါရေတွင်တစ်ဖက်တစ်ချက်နောက်ချေးတကားတိုင်အောင်သွားသဖြင့်ယေရုရှလင်မြို့ရိုးသည်ပြိုပြက်လျက်မြို့တကားလည်းမီးလောင်၍မရှိသည်ကိုကြည့်ရှုပြီးမှဆိုင်းရည်တွင်တကားနှင့်ရှင်မရင်ရေကန်တိုင်အောင်လွန်ပြန်၍မြင်းလန်းမှရှိသောကြောင့်တဖန်ထိုညာ၌ချောင်းသားတွင်လျှောက်သွား၍မြို့ရိုးကိုကြည့်ရှုပြီးမှဂျိုင်းတကားဖြင့်လှည့်၍ဝင်ပြန်လေ၏အဘယ်ရဲ့သို့သွားသည်အဘယ်သို့ပြုသည်ကိုမင်းတို့သည်မသိကြယူဒလူယေပြောဟိတ်မူမတ်မင်းအရာရှိလှုပ်ဆောင်သောသူတစုံတစ်ယောက်အားမျှငါသည်ကိုယ်အမှုကိုမပြောသေးနောက်တဖန်ငါတို့ခံရသောဆင်းရဲခြင်းယေရုရှလင်မြို့ပျက်စီးခြင်းမြို့တကားလည်းမီးလောင်၍ကုန်ချင်းကိုတင်းတို့သိမြင်ကြ၏လာကြကဲ့ရဲ့ချင်းနှင့်လွတ်မြည်အကြောင်းယေရုရှလင်မြို့ရိုးကိုတည်ကြကုန်အံ့ဟုသူတို့အားဆိုလျက်ငါ၏ဖျားသခင်သည်ငါအာပြုတော်မူသောကျေးဇူးကို၎င်းရှင်ပြင်မိတ်တော်မူသောစကားကို၎င်းကြားပြောလေသောသူတို့ကငါတို့သည်ထား၍တည်ကြကုန်အံ့ဟုဆိုလျက်ထိုကောင်းမှုကိုပြည့်စေခြင်းကတယောက်ကိုတယောက်နှိုးဆော်ကြ၏ထိုသတင်းကိုဟောရနိလူတမာလက်ကျွန်းခံသူအမတ်မျိုးသားတောပိအာရတ်မျိုးသားဂေရှင်တို့သည်ကြားလင်ပြည့်ရည်ပြု၍တင်တို့သည်အဘယ်သို့ပြုကြမည်နည်းရှင်မင်းကိုပုံကန်ကြမည်လောဟုကဲ့ရဲ့လဲဆိုကြ၏ငါကလည်းကောင်းကင်ဘုံ၏အရှင်ဖျားသခင်သည်ငါတို့ကိုအခွင့်ပေးတော်မူမည်ထို့ကြောင့်ဖျားသခင်၏ကျွန်ဖြစ်သောငါတို့သည်ထား၍တည်မည်တင်တို့မူကားယေရုရှလင်မြို့တွင်ဘာမှမဆိုင်မပိုင်မှတ်စရာတတ်သိမရှိဟုပြန်ပြော၏ဆိုပြီးတော့ဖော်ပြထားပါသည်ခုနကကြမ်းကြက်ကိုကြည့်လိုက်တဲ့အခါမှာခေါင်းဆောင်မှုတင်ငန်းစာကိုတွေ့ရပါတယ်တင်ငန်းစာယူရမယ့်ပထမအချက်ကတော့နေဟမိဟာစိတ်ထဲမှာရှိတဲ့အကြံစီကိုဘသူတူဦးတယောက်ကမှထုတ်ဖော်မပြောဘဲစိတ်ထဲမှသာထားပါတယ်မိမိရဲ့အကြံစီကိုယန္တူတွေကိုအတိမပေးတဲ့အပြင်ယူဒအကြီးကဲခေါင်းဆောင်တွေကိုတောင်အတိပေးခြင်းမရှိပါဘူးလုပ်ငန်းပြင်းပြဖို့အတွက်လှုပ်ဆောင်မှုကိုထောက်လန်းမှုပြုပါတယ်တင်ငန်းစာယူစရာအချက်နှစ်ကတော့တစုံတရာကိစ္စကိုမပြုလုပ်ခင်မှာထုတ်ဖော်ပြောခြင်းမရှိဘဲနဲ့တူဦးတဲ့အစီအစဉ်အကွက်ချကြရေးဆွဲထားတာတွေ့ရပါတယ်တင်ငန်းစာ၃ကတော့တာဝန်ပိုင်းနဲ့ဆိုင်တဲ့အကြောင်းကိုပြောတဲ့နေရာမှာနေဟမိဟာမိမိဆွဲထားတဲ့အစီအစဉ်ဖျားရှင်ပို့ဆောင်တော်မူမဲ့အကြောင်းကိုဥစွာဥစားပေးတင်ပြပါဗျ။အဲ့ဒီနောက်မှာတော့ဘီယမင်းကြီးရဲ့အမိန့်တော်အကြောင်းကိုပြောကြားပါဗျ။လူအများစက္ကပ်ဖို့အတွက်မတောင်းဆိုခင်မှာအားပေးစကားကိုအရင်ဥစွာပြောကြားပါဗျ။ယူဒလူတွေဟာတစ်ချိန်တည်းမှာပဲဘယ်လိုမျိုးရောက်လာမဲ့တားဆီးနှောက်ယှက်မှုတွေကိုမှတ်မှုတော့ပဲနဲ့တိဆောက်ခြင်းအမှုကိုပြုလုပ်ဖို့စိတ်အားထက်သန်စွာစိတ်တန်တဲ့ချလိုက်ကြတာတွေ့ရပါဗျ။ဖျားသခင်ဟာနေဟမိရဲ့ဆုတောင်းမှုအစာရှောင်မှုကြောင့်ရှင်ပြင်းရဲ့စိတ်ကိုပြင်ဆင်ပေးရုံသာမကဘဲယူဒလူမျိုးတွေရဲ့ရည်ရင်ချင်းတတ္တိကိုလည်းပဲထက်မှန်ပြင်ဆင်ပေးပါတယ်။နေမိမဆာအခန်းကြီး1အငယ်19 20ကိုကြည့်လိုက်တဲ့အခါမှာနေဟမိရဲ့ယုံကြည်ခြင်းစိတ်ကိုတွေ့ရမှာပဲဖြစ်ပါတယ်။တရားဟောကျမ်းအခန်းကြီး9အငယ်9ဆာလံကျမ်းအခန်းကြီး23အငယ်1ကနေ6နဲ့တောလျာကျမ်းအခန်းကြီး23အငယ်19ကိုဖတ်ပါမယ်။တို့ဖြစ်၍တင်းဤဖျားသခင်ထာဝရဖျားသည်မှန်သောဖျားတစ္ဆာဆောင်သောဖျားကိုတော်ကိုချစ်၍ပြည့်ညတ်တော်တို့ကိုစောင့်ရှောက်တော်သူတို့၏အမျိုးအစဉ်ဆက်အထောင်တောင်းတိုင်အောင်ဘရင်းညင်စကားတည်၍ကရုဏာကိုပြသောဖျားထာဝရဖျားသည်ငါ၏တိုးတိန်ဖြစ်တော်မူ၏ငါသည်စင်ရဲမခံရစိတ်လန်းသောကြဆားရအယံ၌ငါကိုအိပ်စေတော်မူ၏တာယာသောမျက်နှာသို့လမ်းပြတော်မူ၏ငါဝိညာဉ်ကိုအားဖြည့်၍နာမတော်အဖို့လိုငါတရားလန်းတဲ့၌သွေးဆောင်တော်မူ၏အကယ်၍တင်မင်း၏အရေးလွမ်းမိုးသောဂျိုင်သေးသို့လျှောက်သွားရတော်လဲဘေးအန္တရာယ်ကိုမကြောက်ပါအကြမှုကားကိုတော်သည်အကျွန်ုပ်နှင့်အတူရှိတော်မူသည်ဖြစ်၍လှန်တန်တော်နှင့်တောင်ဝေးတော်သည်အကျွန်ုပ်ကိုချမ်းသာစေပါ၏အကျွန်ုပ်၏ရန်သူတို့ရှေ့မှအကျွန်ုပ်အဖို့ဇပွဲကိုခင်းတော်မူ၏အကျွန်ုပ်ခေါင်းကိုစီနှင့်လိမ့်တော်မူ၏အကျွန်ုပ်ခွက်ပလားသည်ရှင်လဲရှိပါ၏အ အကယ်စင်စစ်အကျွန်ုပ်သည်ကျေးဇူးနှင့်ကရုဏာကိုတသက်လုံးခံစား၍ထောက်ထဖျား၏အိမ်တော်မှအစဉ်အမြဲနေရပါလိမ့်မည်။ဖျားသခင်သည်မူတာစကားကိုပြောအံ့သောငါလူဖြစ်တော်မူသည်မဟုတ်။နောင်တရအံ့သောငါလူသားဖြစ်တော်မူသည်မဟုတ်။မိတ်တော်မူပြီးမှစကားတော်အတိုင်းမပြုဘဲနေတော်မူမည်လော။ဂတိထားတော်မူပြီးမှဂတိတော်မတည်ဘဲနေတော်မူမည်လောဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ကျွန်တော်တို့ပြောတဲ့စကားဆိုတဲ့စကားဟာကျွန်တော်တို့ဘယ်လိုမျိုးယုံကြည်နေထိုင်တဲ့ပုံကိုပြသပါတယ်။နေဟမိဟာစိတ်သက်မြင့်တင်ခြင်းစကားတွေကိုပြောဆိုပါတယ်။စကားပြောဆိုတိုင်းမှာဖျားရှင်ရဲ့ဘုန်းတော်ကိုချီးမွမ်းဖို့ကြောက်ရွံ့ရှက်ကြောက်ခြင်းမရှိပါဘူး။လူတွေပြည့်ရဲ့တယောရင်မောခြင်းကိုခံရတဲ့အတိုင်းအောင်လုံးဝမရှက်ကြောက်ပါဘူး။ယဉ်သူတွေဟာသူတို့ကိုအထင်အမြင်သေးတဲ့အကြောင်းကိုနေဟမိသိတော်ညာလည်းပဲစကားပြောဆိုတဲ့အခါတိုင်းမှာလေသံပြော့တဲ့စကားမျိုးဖျားကိုမေ့လျော့တဲ့စကားမျိုးလုံးဝပါဇက်ဟပြောဆိုခြင်းမရှိပါဘူး။လွန်ခဲ့တဲ့နှစ်ပေါင်းများများစွာကယောသတ်ဟာအေဂုတုပြည်မှာဖျားသခင်ကိုကိုးစားယုံကြည်ပြီးတော့ချီးမြှောက်တယ်လို့နေဟမိဟာလည်းပဲဖျားသခင်ကိုချီးမြှောက်ဖို့မရှက်မကြောက်တတ်ပါဘူး။ဖျားသခင်ကိုမသိတဲ့သူ၊ထထဖျားအကြောင်းမကြားဘူးတဲ့သူ၊မယုံကြည်တဲ့သူတွေကြားမှာကိုတော်ကိုချီးမြှောက်ခြင်းအစဉ်ပြုလုပ်ခဲ့တယ်ဆိုတာကိုတွေ့ရပါတယ်ဆိုပြီးတော့ကြာသပတေးနေ့ဥပုသ်စာပြေသင်ခန်းစာကဖော်ပြထားပါတယ်။